မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ21ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းလောင်တို့ပြောပြမှာပါအမေရိကန်ပြည်ထောင်စုရဲ့အာကာသရဲရတပ်ဖွဲ့တီထောင်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလာစားပြင်းတဲ့သတင်းဆက်နှစ်ပတ်ကြာမှီပွားခွင့်ပေးမဲ့ဥပဒေတရက်ကိုအမေရိကန်သမ္မတထရမ်ကတောက်ချနေမှာလက်မှတ်ရေးထိုးလိုက်ပါပြီစီးရီးယားနိုင်ငံအရှေ့တောင်ဘက်အစ်တလီပြည်နယ်အတွင်းအစိုးရတပ်နဲ့လက်နက်ကိုင်အုပ်စုကြားထိတ်တန့်ရင်ဆိုင်တွေ့ပြီးတော့တိုက်ပွဲပြင်းထန်လာကြောင်း24နိုင်အတွင်းတိုက်ဆုံသူ100ထက်မနည်းရှိနေပါပြီမြောက်ကိုရီးယားနိုင်ငံရဲ့လူအခွင့်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဝေဖန်လိုက်တဲ့အပေါ်မြောက်ကိုရီးယားကဒေါ်လာတကြီးတုံ့ပြန်လိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါမစုံမ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆရာမဲထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာကိုယ်ပွယ်ယုံကြည်ခွင့်ပေးမယ်နောက်အစိုးရရန်ရားတွေအနေနဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကိုဟန်တားနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုလျော့ပါးသွားနိုင်မယ်ဆိုပြီးဘာသာရေးခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်
အားလုံးလွတ်လပ်စွာကိုယ်ပွယ်ခွင့်ဆိုတာကျွန်တော်ရှိပါတယ်တိုးတော်လည်းပဲအဲ့ဒီလွတ်လပ်စွာကိုယ်ပွယ်ခွင့်ဆိုတာမြေပြင်မှာလက်တွေ့အကောင်အထည်ပေါ်လာဖို့အတွက်ကအလုပ်တွေကတော့အများကြီးလုပ်
တယ်အစ္စလာမ်ဓမ္မဗိမာန်ကဦးရေလင်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြပရောက်မြန်မာနိုင်ငံသားတချို့ကလည်းစိုးရိမ်မှုတွေရှိပါတယ်ဒါပေမဲ့အစိုးရရဲ့မူဝါဒနဲ့မဆိုင်ဘူးဆိုပြီးရှုမြင်သူတွေလည်းရှိပါတယ်ဒီသတင်းနဲ့အနေနဲ့အတူမလေးရှားနိုင်ငံကတရားမဝင်နိုင်ငံသားသာလိုက်လံဖမ်းဆီးနေတဲ့စစ်စင်ရေးအကြောင်းသတင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနားအောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့အာကာသရဲရတပ်ဖွဲ့တည်ထောင်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလှစာပြင်းတဲ့သတင်းစနစ်ပတ်ကြားမီးဖွားခွင့်ပေးမဲ့ဥပဒေတရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ကမနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်အမေရိကန်ဒေါ်လာ938ဘီလီယံသုံးဆွဲမဲ့ကာကွယ်ရေးအသုံးစိတ်မူကြမ်းကိုဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာအတည်ပြုလိုက်ပြီးနောက်မှာပဲ Republican အမတ်အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုခဲ့ပါတယ်အမေရိကန်တပ်ဖွဲ့6ခုကိုအာကာသရဲရတပ်ဖွဲ့တည်ထောင်ဖို့ဆိုပြီးတော့သမ္မတထရမ့်တောင်းဆိုခြင်းနဲ့ဒီမိုကရက်တွေအကြံပြုထားတဲ့ဒေါ်လာ1000ကုန်ကျသုံးဆွဲဖို့ရထားတဲ့ဝန်ထမ်းတွေကိုလစာပြည့်နဲ့မီးဖွားခွင့်ပြုရေးအပြန်အလှန်သဘောတူညီမှုရခဲ့တဲ့အတွက်ဒီမူကြမ်းကိုအခုလိုအတည်ပြုလိုက်ကြတာလည်းဖြစ်ပါတယ်အစိုးရဝန်ထမ်းတွေလစာပြည့်နဲ့မီးဖွားခွင့်ပြုတာအမေရိကန်သမိုင်းမှာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်အာကာသရဲရတပ်ဖွဲ့ဟာလည်းနှစ်ပေါင်း60ကျော်အတွင်းအမေရိကန်စစ်ဘက်ရဲ့ပထမဆုံးတပ်ဖွဲ့ဖြစ်လာတော့မှာပါအာဂါဒရေရတပ်ဖွဲ့တမူးဂျွန်ရီမွန်ကတော့အခုအစ်စ်ဖွဲ့မှာတက်ဟာနိုင်ငံတော်အတွက်တစ်ကိုအရေးပါတဲ့အတွက်အမားအယွင်းလုံးလုံးမရသလိုအလင်းစလုံးလုံးလုံးမရဘူးလို့လည်းပြောပါတယ်။အာဂါဒဆိုင်ရာတပ်ဖွဲ့မှာအမေရိကန်စစ်ဖက်နဲ့အရက်ဖက်အဖွဲ့ဝင်16,000ဝန်းကျင်ပါဝင်မှာဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံလူခွေမှတ်တမ်းနဲ့ဖတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးဌာနကမကြာသေးခင်ကဝေဖန်လိုက်တဲ့ပုံမှာမြောက်ကိုရီးယားကဒေါ်လာကြီးနဲ့တုံ့ပြန်လိုက်ပါတယ်။အမေရိကန်ဘက်ကအဲ့လိုမစင်မချင်မချက်ပြီးခဲ့တဲ့အတွက်ပြန်ပြီးတော့ပြေးဆက်ရမယ်လို့လည်းအမေရိကန်ဆိုရကိုသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအလွန်ပဲစိုးရိမ်မိတယ်လို့နိုင်ငံရေးဝန်ကြီးဌာနကြီးတန်းတာဝန်ရှိသူတို့ကမကြာခင်က VOA နဲ့အင်တာဗျူးမှာပြောထားတာကိုမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနဘက်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံသားဆက်ဆံရေးဟာလုံးဝထိခိုက်တိမ်းဆောင်းမခံနိုင်တော့တဲ့အချိန်မျိုးရောက်နေချိန်မှာအခုလိုမစင်မချင်ပြောဆိုတာကမိလောင်နေတာကိုတက်စီလောင်းလိုက်လိုမျိုးကိုရီးယားကျွမ်းဆောင်မှာတင်းမာနေပြီးသားအခြေအနေကိုပို့ပြီးတော့စိုးရွားစေတယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။အဲဒီကြေညာချက်ကိုတော့မြောက်ကိုရီးယားဆိုရပိုင်း KCNA သတင်းဌာနကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆွေးနွေးမှုတွေကနေနှုတ်ထွက်ပြီးနျူကလ িয়ার စမ်းသပ်မှုတွေတဝဲပြစ်ဒုံးကြီးစမ်းသပ်ပြစ်လွတ်တာတွေဆက်လုပ်သွားမယ်လို့လည်းချိန်ညောက်ထားပါတယ်။အမေရိကန်ဘက်ကတော့မြောက်ကိုရီးယားပေါ်မှာဖြည်းဖြည်းဖြည်းအားတွေပေးလာနေပြီးတော့တောက်ကြနေကတော့မြောက်ကိုရီးယားဟာဘာသာရေးဖိနှိပ်မှုတွေကိုဆက်ကျူးလွန်နေနိုင်ငံအဖြစ်မေဂန်နိုင်ငံသားရေးဝန်ကြီးဌာနကဆက်ပြီးသတ်မှတ်ခဲ့တယ်လို့သမ္မတထရမ့်ကလည်းမြောက်ကိုရီးယားဆွေးနွေးကိုပို့ပြီးတော့တင်းကျပ်တဲ့တန်ခတ်မှုတွေချဖို့ဥပဒေကိုလက်မှတ်ထိုးခဲ့ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအရှေ့တောင်ဘက်အစ်လီပီနယ်ရင်းအစိုးရတပ်နဲ့လက်နက်ကိုင်အုပ်စုကြားထိတ်တဲ့ရင်ဆိုင်တွေ့ပြီးတော့တိုက်ပွဲပြင်းထန်နေရကြောင်း24နာရီတွင်တေဆုံးသူ112ဦးထက်မနည်းရှိနေတယ်လို့ပရတင်အခြေစိုက်ဆီးရီးယားလူအခွင့်ရေးလှေလာဆောင်ကြည့်အဖွဲ့ SOHR ကမနေ့ကပြောပါတယ်။ရုရှားတို့ကြော်ရနောက်ခံပေးထားတဲ့ဆီးရီးယားအာဏာရှင်အစိုးရတပ်တွေနဲ့မဟာမိတ်လက်နက်ကိုင်တွေကအတိုက်ခံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အီလီပီနယ်အရှေ့တောင်ပိုင်းကရွာ10ခုတဲမနေ့ကိုထိန်းချုပ်ခဲ့တာကြောင့်လူသားချင်းစာနာမှုဆိုင်ရာအကြက်အတဲတွေအထောက်ကိုဆူလာနိုင်တယ်လို့ SOHR အဖွဲ့ကသတိပေးထားပါတယ်။မနေ့တောက်ကြနေကတိုက်ပွဲတွေဒီကနေ့မနေ့ပိုင်းအထိဆက်ဖြစ်နေတာမှာလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်တဲ့အကြိမ်ကြီး460အထိရှိခဲ့တဲ့အတွက်ဆီးရီးယားအစိုးရတပ်ဖွဲ့ တယ်မဟာမိတ်ပြည်သူတပ်ဖွဲ့ဝင်42ဦးထက်မနည်းသေဆုံးခဲ့တယ်လို့အတိုက်ခံတွေနဲ့ကြီးရတိုက်ခိုက်ရေးသမားတွေဘက်ကတော့80ထက်မနည်းသေဆုံးခဲ့တယ်လို့လူအခွင့်ရေးအဖွဲ့ SOHR ကပြောပါတယ်။တိုက်ပွဲတွေအချိန်မြင့်လာတဲ့ပြီးခဲ့တဲ့ဧပြီလကစပြီးတော့အရက်သား1318ဦးအပါအဝင်သေဆုံးသူစုစုပေါင်း9100ကျော်သွားပြီလို့ SOHR အဖွဲ့ကပြောပါတယ်။လူရည်တုံးတန်းရှိတဲ့အီလစ်ပြည်နယ်ဟာဆီးရီးယားအစိုးရကိုတော်လှန်နေတဲ့အတိုက်ခံအုပ်စုတွေထိန်းချုပ်ထားတဲ့နောက်ဆုံးအမှားခံနယ်မြေလည်းဖြစ်ပါတယ်။ရုရှားနဲ့ဆီးရီးယားအစိုးရကလည်းဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့အပြင်းအထန်ကြိုးစားနေကြတာလည်းဖြစ်ပါတယ်
။အော်စတြေးလျနိုင်ငံတောင်ပိုင်းမှာလောင်နေတဲ့တော်မီကိုအာနာပိုင်းကငိမ့်သက်ဖို့လုပ်နေချိန်မှာပဲအဲ့မှာရှိတဲ့ဒေသခံတွေလည်းတော်မီအန်ဒီရယ်ကိုစိုးရိမ်နေကြပြီးတော့သတိအနေထားနဲ့စောင့်ကြည့်နေကြပါတယ်။အဲ့လိမျိုးနဲ့25မိုင်ကွာကအဲ့လိတောင်တွေပေါ်မှာတောက်ကြနေကဒေါမီလောင်ချမ်းမှုကြောင့်တယောက်တည်းဆုံးသွားတယ်လို့အာရာဘိုင်ကအတည်ပြုပါတယ်။ဒါပြင်နောက်တစ်ယောက်လည်းသူ့ရဲ့အိမ်မီးကူးဆက်တာမခံရအောင်လုံရင်းနဲ့အပြင်းထန်တရားရသွားတယ်လို့ပြောပါတယ်။အဲ့လိတောင်ပေါ်ဒေသမှာနေတဲ့ဒေသခံတွေကတော့သူ့ရဲ့ခြံတဝိုက်မှာရှိတဲ့မြေတွေဟာမီးခတ်ခံထားပြီးတော့သူ့မိသားစုအနေနဲ့ပစ္စည်းတွေကိုထုတ်ပေါ်ပြီးတကယ်လို့သူတို့ရဲ့အိမ်နဲ့ခြံကိုမီးပေးအနေနဲ့ကြောက်ခဲ့ပဲဆိုရင်တော့ဘေးလွယကိုပြေးဖို့အစင်းစင်းပြင်ထားတယ်ဆိုပြီးပြောပါတယ်။မိသားသမား23ယောက်နဲ့ရဲတပ်ဖွဲ့ဝင်အတော်များများတရားရခဲ့ပြီးတော့မြေက 9,800 ကျော်မီးလောင်ခဲ့တယ်လို့အော်နာဘိုင်းလင်းကပြောပါတယ်။ကမ္ဘာတောင်ပချမ်းကအော်စတြေးလျနိုင်ငံမှာအခုချိန်ဟာနေရာတည်ဖြစ်ပြီးတော့ပုံမှန်မီးလောင်နေကြတဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆောင်းတွင်းကာလကရာသီဥကပုံမှန်မဟုတ်ပဲအရင်ထက်ပိုပြီးတော့ပူနွေး6တွေ့ခဲ့တာကြောင့်တော်မီလောင်ချမ်းမှုတွေလည်းစောစောစီစီဖြစ်ပေါ်လာခဲ့တာပါ။ပြီးခဲ့တဲ့လတွေအတွင်းအော်စတြေးလျနိုင်ငံတော်မှာမြေဧက 9.4 သန်းလောက်မီးလောင်ကျွမ်းခဲ့ပြီးအဲ့မီးလောင်ကျွမ်းမှုတွေအတွင်းမှာ10ရောက်သိပြီးတော့အင်ဂျင်800ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခြင
်း VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အိန္ဒိယနိုင်ငံကအငင်းပွားစရာနိုင်ငံသားဖြစ်ခွင့်ဥပဒေသစ်အပေါ်နိုင်ငံတော်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးအခြေအနေကိုဆွေးနွေးဖို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကအစိုးရဝန်ကြီးအဖွဲ့ကိုဒီကနေ့ခေါ်ယူတွေ့ဆုံတယ်လို့နာမည်မဖော်လို့တဲ့အစိုးရအရာရှိသူကပြောပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေကိုဖြီးခဲ့တဲ့တပတ်မှာလွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ထိတ်တိုက်တွေ့ရကတိုက်ဆုံသူ14ဦးထက်မနည်းရှိနေပါတယ်။နိုင်ငံသားဥပဒေသစ်မှာမွတ်စလင်တွေကိုချမ်းလက်ထားတဲ့အတွက်ဒီလောက်ရဟာနိုင်ငံရေးမှာဘာသာရေးမဆွဲရဆိုတော့အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေအားနဲ့သွားစေတယ်လို့ကျွမ်းကျင်သူတွေကတုံ့တဝေဖန်ထားပါတယ်။ဝေဖန်မှုတွေနဲ့ကြုံရတဲ့ဒီနိုင်ငံသားဥပဒေသစ်ကိုဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီတွေကလွှတ်တော်မှအတည်ပြုခဲ့ကြတာပါ။2014ခုနှစ်မှာဝန်ကြီးချုပ်မိုဒီရွေးကောက်ခံခဲ့ရတဲ့အချိန်ကလေးကတာဟာပထမဆုံးအကြိမ်ဖြစ်အစိုးရအဖွဲ့ကိုအပြင်းထန်ဆုံးဆန့်ကျင်ဆန္ဒပြကြတာလည်းဖြစ်ပါတယ်။လူစုလူဝေးမလုံရဆိုပြီးအစိုးရကတားမြစ်ထားသလိုဆန္ဒပြပွဲတွေကိုအပြင်းထန်နိုင်နေမယ်လို့အမိန့်ထုတ်ထားတဲ့ကြားကပဲဒီကနေ့မှာလဲဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်လူရည်အထူးထပ်ဆုံးဖြစ်တဲ့ Uttar Pradesh ပြည်နယ်မှာတော့ဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်တားဆီးဖို့ဒေသခံရဲတွေကသူတို့ရဲ့အိမ်တွေနဲ့ရုံးခန်းတွေကိုဝင်ရောက်စီးနင်းခဲ့ကြတယ်လို့လူအခွင့်ရေးလှုပ်ရှားတက်ကြွသူတွေကပြောပါတယ်
ဟောင်ကောင်စစ်တပ်ဝင်တွေပတ်သက်ပြီးတော့ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးမှုတွေလုပ်နေစဉ်အတွင်းမှာလက်နက်ကိုင်ဆောင်ထားတဲ့တပ်များရှိသူတဦးကရဲတပ်ဖွဲ့ကိုတနက်နေ့ပြစ်ခတ်ခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဒီနေ့မှပြောလိုက်ပါတယ်။ရဲတပ်ဖွဲ့ကအသက်19နှစ်အရွယ်မျိုးသားတဦးကိုမနေ့တောက်ကြနေ့ညကတိုက်ပိုးအရမှာဖမ်းဆီးဖို့လုပ်နေချိန်မှာအဲ့ဒီလူကသူ့ရဲ့ခါကြတဲ့ကမောင်းမြန်ပစ်ချူကိုထုတ်ပြီးပြစ်ခဲ့တယ်လို့ပြောပါတယ်။ပြစ်ခတ်မှုအတွင်းမှာတော့ဘယ်သူမှထိမှန်တာမရှိခဲ့ပဲအဲ့ဒီလူကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းနိုင်ခဲ့ပါတယ်။အဲ့နောက်အနီးအနားမှာရှိတဲ့တိုက်ခန်းတစ်ခုကိုဝင်ရောက်ရှာဖွေခြင်းမှာ AR-15 မောင်းမြန်ရိုင်ဖယ်တနက်နဲ့ကြီတော့150ကျုံလဲရှာဖွေတွေ့ရှိခဲ့တယ်လို့ပြောပါတယ်။အဲ့လူနဲ့အစ်စ်တွေးလိုက်တဲ့လက်နက်တွေကအခုလစောပိုင်းကဖမ်းဆီးလိုက်တဲ့အဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။အခုလစောပိုင်းကဖမ်းဆီးလိုက်တဲ့အဖွဲ့မှာပစ္စတိုတလက်ရှိထားပြီးတော့သူတို့ဟာရဲတပ်ဖွဲ့ကိုတိုက်ခိုက်ဖို့ကြံစည်ရှိတယ်လို့လည်းပြောပါတယ်။အဲ့ဒီတမ်းများရှိသူကဆန္ဒပြပွဲတွေမတိုင်ခင်မိနစ်တုန်းကလည်းလက်နက်ကိုင်ဆောင်မှုနဲ့ဖမ်းခံခဲ့ရပြီးတော့အခုချိန်ထိလည်းအဲ့ဒီမှုကိုရစိုက်နေရတဲ့သူဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကအကြမ်းဖက်မှုတွေမကြာခဏဖြစ်ပွားတတ်တဲ့မီဒါနိုကျွန်းမှာ33လကြာချမှတ်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်ကိုဒီနေ့ကောင်မှရုပ်သိမ်းမယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူရာတေကမကြာခင်ကပဲကြေညာလိုက်ပါတယ်။ဒီလိုအမိန့်ထုတ်ပြန်ခဲ့တာဟာလက်နက်ကိုင်သဘုံအုပ်စုတွေကိုလက်ဦးမှုရယူတဲ့လုပ်ရအဖြစ်ရှုမြင်ကြတယ်လို့ပဲဖွံ့ဖြိုးမှုအားနည်းတဲ့ဒေသမှာစီးပွားရေးတိုးတက်အောင်အစိုးရကလှုပ်ပေးခြင်းနဲ့လက္ခဏာဖြစ်လေ ည်းရှုမြင်ကြပါရယ်။မိတာတို့ကျွန်းနဲ့အနီးတစ်ဝိုက်ကို2019ခုနှစ်ကတည်းကစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတာပါ။ကမ္ဘာလက်ခီးတရီကိုမိတာတို့ကျွန်းမှာမကြာခဏပြန်ပြီးဆွဲပြီးတော့တပ်ဖြတ်လေးရှိတဲ့အတွက်လည်းဒီကျွန်းကိုခီးမသွားကြဖို့ပြပတန်ယုံတွေကအကြံပြုထားပါရယ်။စစ်အုပ်ချုပ်ရေးအမိန့်ကိုရုတ်သိမ်းလိုက်ခြင်းအပြင်ကျွန်းပေါ်ကအခြေအနေတွေအတိုင်းအတာတစ်ခုထိတည်ငြိမ်လာနိုင်တယ်လို့စီးပွားရေးရင်းနှီးမြှုပ်နှံသူတွေနဲ့ကမ္ဘာလက်ခီးတော်တွေကြားစိတ်ချယုံကြည်မှုတွေပြန်လည်ရလာနိုင်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ကြပါရယ်။
England Premier League ဘောလုံးအသင်းတစ်သင်းဖြစ်တဲ့ Everton အသင်းက Italy နီးပြ Carlo Ancelotti ကိုနီးပြဖြစ်နဲ့ခတ်လိုက်ပါပြီ။ Everton အသင်းကဥရောပ Champions League ဖလားကိုနီးပြဖြစ်နဲ့၃ညရာဘူးတဲ့ Ancelotti ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့ဒီကနေ့မှကြေညာပါတယ်။ဒါကြောင့် Ancelotti ဟာ Everton အသင်းမှာ 2023-24 ဘောလုံးရာသီပြီးတဲ့အထိ Everton အသင်းကိုခိုင်းထွက်သွားမှာဖြစ်ပါတယ်။Ancelotti ဟာနီးပြဖြစ်နဲ့ဥရောပကနာမည်ကြီးအသင်းတွေဖြစ်တဲ့ AC Milan, Real Madrid, PSG, Bayern Munich, Napoli စတဲ့အသင်းတွေအပြင် Chelsea အသင်းကိုလည်း 2009-2010 ဘောလုံးရာသီမှာနီးပြဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့ Chelsea ကို Premier League Champion ဖြစ်အောင်ဆက်ဆောင်ပေးခဲ့တာပါ။သူဟာဥရောပ Champions League ဖလားကိုတော့ AC Milan အသင်းနဲ့တစ်ချိန် Real Madrid နဲ့တစ်ချိန်ပူဆွဲခဲ့ဘူးတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Arsenal အသင်းကလည်းဒီသူတို့ရဲ့ကစားသမားဟောင်းဖြစ်တဲ့ Michael Arteta ကိုနီးပြဖြစ်နဲ့မနေ့ကခန့်လိုက်ပါတယ် Manchester City အသင်းမှာလက်ထောက်နီးပြဖြစ်နဲ့လုပ်နေတဲ့ Michael Arteta ဟာ Arsenal အသင်းကိုပြန်လာရတဲ့အတွက်သူ့ရဲ့အသင်းဟောင်းကိုပြန်လည်ရောက်ရှိတာသူ့ရဲ့မူလအိမ်ကိုပြန်လည်ရောက်ရှိသူလို့ခံစားရတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ရမယ်။နောက်အစိုးရရန်နေရာတွေအနေနဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကိုဟန်တားနိုင်မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေရောပါသွားမယ်လို့မြန်မာနိုင်ငံအတွင်းကဘာသာရေးခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျချိုးဖောက်နေစေဖြစ်တယ်ဆိုပြီးဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်ရတဲ့ကမ္ဘာနိုင်ငံများစီရင်2019အစည်းအဝေးခန်းစားထဲမှာမြန်မာနိုင်ငံကိုအမေရိကန်ကဆက်ပြီးထည့်သွင်းလိုက်တာပါ။ဒီလိုထည့်သွင်းခံရတာနဲ့ပတ်သက်ပြီးတော့ဘာသာရေးခေါင်းဆောင်တွေဘာသာရေးကိုယ်ကိုယ်ယုံကြည်မှုလွတ်လပ်ဖို့လှုပ်ရှားတောင်းဆိုသူတွေရဲ့သဘောထားအမြင်တွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်
။အမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီရင်နဲ့ဆက်လက်ထည့်သွင်းလိုက်ပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတယ်။ဒီလိုချိုးဖောက်မှုတွေကိုလည်းလက်ပိုက်ကြည့်နေတယ်ဆိုပြီးအစီရင်ခံစာထဲဖော်ပြပါရှိတာပါ။မြန်မာနိုင်ငံမှာနိုင်ငံသားတိုင်းကိုကိုယ်ကိုယ်ယုံကြည်ရွာလွတ်လပ်ခွင့်ဆိုင်ရာအခြေခံဥပဒေပါအခွင့်အရေးတွေကိုပေးလိုက်မယ်ဆိုရင်တော့ဒီလိုစိုးရိမ်ချက်တွေရောပါသွားနိုင်မယ်လို့ငြိမ်းချမ်းရေးအတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ Religious for Peace ငြိမ်းချမ်းမြတ်တာဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဝင်လည်းဖြစ် Islamic ဓမ္မဘိမှန်ဦးဆောင်စော်ဩရေးမှုလည်းဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ်
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံအစစ်စစ်နော်48ကြီးမလား84ကြီးမလား2008ဆိုတာကြီးကိုပဲကြည့်မလားအားလုံးလွတ်လပ်စွာကိုယ်ွယ်ကွင်းဆိုတာကျွန်တော်ရှိပါတယ်သို့တော်လည်းပဲအဲ့ဒီလွတ်လပ်စွာကိုယ်ွယ်ကွင်းဆိုတာမြေပြင်မှာလက်တွေ့အကောင်အထည်ပေါ်လာဖို့အတွက်ကမြေပြင်မှာကျွန်တော်တို့လုပ်ဖို့ကိစ္စရပ်တွေအများကြီးရှိသေးတယ်အဲ့ဒါတွေကိုတိတိကျကျစေစနာပါပါလက်တွေ့ကြကြလေးပြုပြင်ပြောင်းလဲပြီးတော့ကတကယ်တမ်းကျွန်တော်တို့ဒီဘာသာပေါင်းစုံကိုဖွဲ့စည်းပုံအခြေခံဥပဒေမှာဥပဒေရပေးထားတဲ့အတိုင်းကျွန်တော်တို့ဘာမှအထူးပုံပြီးမလိုအပ်ပါဘူးဥပဒေကပေးထားတဲ့အတိုင်းအပြင်စေစနာမှန်မှန်လေးလောက်ပြလိုက်မယ်ဆိုရင်ကိုဖီလင်းပြပါမှာကျွန်တော်တို့အများကြီးအကျိုးကြီးရလာပါမ
ယ်မြန်မာနိုင်ငံအတွင်းမှာအထူးသဖြင့်ဝေးလံခေါင်းတည်တဲ့တိုင်းရင်းသားဒေသတွေမှာလည်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုဆိုင်ရာဆောင်ရွက်ချက်တွေကိုပို့ပြီးတော့မှအလေးထားဆောင်ရွက်တင်ပါတယ်လို့လည်းကချင်ပြည်ချင်းခရစ်ယာန်များအဖွဲ့ချုပ်ကဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ
်ကျွန်တော်တို့ပေါ့ဒီဖက်စီဘုတ်အခြေခံဥပဒေမှာလဘာသာရေးလွတ်လပ်ခွင့်ဟိုဆိုရတော့ပါပဲမဲ့လဲလွတ်လပ်ခွင့်ဆိုတဲ့နေရာမှာကိုယ်ကိုယ်ခွင့်ကနည်းနည်းလူသေးတယ်လို့မြင်တယ်အထူးသဖြင့်တော့ကျွန်တော်တို့ဒီခရီးရန်ပိုင်းမှာတော့မြို့တွေထဲမှာတော့ပြောစရာမလိုပဲမဲ့လဲနေဘက်မှာကြီးကြတော့နည်းနည်းဟိုပြောစရာတော့ရှိပါတယ်အဲ့ဒါလေ
မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုအပေါ်မှာအမေရိကန်ပါဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးအစိုးရပိုင်းအနေနဲ့သာသနာရေးဝန်ကြီးဌာနအပါအဝင်အစိုးရရန်နေရာအတွင်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဆောင်ရွက်ချက်တွေကိုကိုးကွယ်ရာဘာသာမရွေးဘဲရွေချက်ရှိရှိဖိနှိပ်မှုတွေမလုပ်ဖို့ကိုလည်းလူမှုသဟဇာတာဖော်ဆောင်မှုအဖွဲ့ဦးဆောင်သူကိုတက်ဆွေဝင်းကလည်းတိုက်တွန်းပါတယ်
။ဖြစ်နေတဲ့ဟာကိုသူတို့ထိခက်ပြီးတော့ဆက်ပြီးရတယ်ဒီမနိုင်ငံသားတွေချင်းမှာလည်းဒါဆိုရင်မရှိရအထူးသဖြင့်ဒီဘာသာရေးလူမျိုးစုတွေပေါ့မွတ်စလင်ပါဝင်ခရစ်ယာန်တွေရောသူတို့မှာလည်းဒီဖိနှိပ်ခံမှုတွေက ဒီဖက်တိုက်ဟိုဆက်ချပိုင်းရပါတော့အစိုးရဆက်ချပိုင်းရဖိနေနေမျိုးရှိတော့မယ်ကိုဖိုးလာတာဖိုးရကနေပြီးတော့ဒီဘာသာရေးဟိုဘာသာငယ်တွေဟိုဒီဘာလူနေမှုဘာသာဝင်တွေတော့ပြီးတော့ဟိုဟာထောက်ပံ့နေဆိုပုံစံမျိုးနဲ့တက်ပုံတွေဟိုလိုအပ်တက်လာမျိုးတွေဟိုပလီရေးတွားရချမ်းရှည်တွားရခုဆိုဖရာရောက်ရင်တွားရဆိုမျိုးတက်လာတယ်ဟာလေဒါအဲ့ဒီဟာ စစ်မှန်တဲ့ဟိုအပြောင်းလဲမှုဟာမျိုးဖြစ်လို့ရှိရင်တော့ကျွန်တော်စီမှာတော့နောက်ပိုင်းမှာဘာသာရေးနဲ့ပတ်သက်တဲ့ဆန္ဒတွေဖြစ်ပေါ်တော့ဟိုကဖူးအားနဲ့ဖိနေတာမျိုးတွေကနည်းမှာပေါ့နော်သို့တော်တကယ်တဲ့အဲ့လိုဟာမျိုးတွေကဒီဟိုဟန်ပြသွားခဲ့တာမျိုးဖြစ်ပြီးတော့နိုင်ငံကြီးကအတုံးချတာမျိုးဖြစ်လို့ရှိရင်တိုင်းပြည်တော်ကပုံပြီးပြဿနာတွေဖြစ်လာနိုင်ရှိသေးတယ်အဲ့တော့ဟိုဒါဘ ဒီကနေ့ကျွန်တော်တို့ကပြည်နယ်ထက်ကအရှိတဲ့ပုံစံမျိုးဖြစ်နေရောဟိုဒါမျိုးလူခိုင်တဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝိုင်းပြီးတော့ကောက်ွယ်ဆောင်ချောက်ဖို့လိုတဲ့ဆိုရဟာအလံပေးလိုက်တဲ့ပုံစံမျိုးပါပဲ။ဒီနေ့ခါကျအစိုးရရဲ့ဒီကနေ့ရဖြစ်တဲ့ဒါကလည်းဝင်ချင်တာ။ဒါကလည်းဝင်ချင်တာကဖြစ်တဲ့နာဒီဒါကလည်းအားလုံးအတွက်လုံးလုံးတဲ့ဝင်ချင်တာဖြစ်ရမယ်ဆိုတော့ ตัวที่ตะบะตาเรียกกูปูไปฟรีบาร์บี้เนี่ยปกติดูก่อนเนาะกูไปเลบี้เนี่ยปกติเลยเนี่ยตัวอสุยะยันเนี่ยเนี่ยดิต้นปู่เนี่ยปกติดูไอ้ตะคู่เดียวเลยดูเนี่ยอสุยะนี่ก็เฟเวอร์บี้เลยเนาะหัวบี้ได้ขนาดจ้ะแล้วไอ้บาตาไม่หุเนี่ยตะบะตาเลยจ้ะแล้วกูปูไปคักแค่เอาเลยเลยตัวนี้เนี่ยด่าတော့กูอ่ะปฏิบัติอะไรไม่ใช่เพียงแค่ปฏิบัติอะไรวะด่าไม่ปฏิบัติอะไรเลยเนาะอสุยะนี่ตัวเราเปล่าเลยเปล่าเพียงแต่ตัวเร
ma, dilo ludara ye, chiga luku yi di gu chopao ni de nangyani pwezi di gu, dro lo ye dwe atawin ka o mreka ni ne sa la saun ye dwa me lu, di zi ma la sa shi ye ni ni zwe ne tobyan jama popya ba re. Rohingya Muslim ni ba wen ba da ye ya lu mwyo ye ya lu ne zu ri po ma so wa re luku yi chopao mu ri shi re so bi, ni ma so ya sita gao zang liya gu le ma jade gen ka ma amerika baka tanka ye yu ge da gu le, ari ba da ye lu le kwen sa ya si yin ka za re ma uba ma bi popya ta ba re. Rohingya so re tong dong gu le ma kane ni ma ringa baka ro, ni ma ringa ma ba da ye lu le kwen ma shi ba wu so re sa suwe jat di gu dao shao pe cha ta ba re shi.
တစ်ဆက်တည်းပါပဲဒီလိုမျိုးမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်ပွဲအခြေအနေမှာရှိနေတယ်ဆိုတာကိုမှန်ကန်တယ်လို့ပြည်ပယောက်မြန်မာနိုင်ငံသားတချို့ကလည်းသုံးသပ်ပါတယ်ဒါပေမဲ့လို့တော့အစိုးရရဲ့မူဝါဒနဲ့မသက်ဆိုင်မှုဆိုပြီးရှုမြင်သူတွေလည်းရှိပါတယ်အမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတွေမှာမြန်မာနိုင်ငံကိုစ Ning and Yasima, Select Ted Dun Tabare. Tranguya goes at Shikuniga Chamade. Ningaga Bada Ilula Queen Ubri, ya. You manning out about when Ning and the Chuma. Bada Ilula Queen, Sunidja, Chupa Kanyade. Chupa Mude, Sepjini, B, Dagu Suyaga. Let by Jinni de Lu, seeing Hanama, Pobia Taraba. You manning a ma to the Pido. Ranger Muslim de Bomayo. A child Lunezu, Bada Wendy Bomaba. Bada Ya, Lumuye, ya, Suare. Luke Chupa Moody, Loki Raja, Demero Gong on Liugo, American Ye U Danka Kedago, Ubuma B, Pobia Tabare. Cabalons and Luke Chupa Mu Ubri, ya. Bujon Muji me online about when, do Bujon Muji so when, Ama goze go chillin tamamu, Bujo Tan Une, don't let don't chillin tamamu, Bujo or on Lugo, American Panayutanaga, Nanganaga Luke Yeni, Dizama Sayanima, Danka Ye U get up, Chibare. Ruin Yasure, don't know good Lemakane, Yamaning and Garo. Bada Ilula Quin, Machibu Sure, Chego, Pechat Havari. American Swear, Bada Ilula Quin Sanya, Sien Kanzaha, Yamaning a letter to Chinigo, Tinhasi Badala. Islam Bada went to Uchide, Kanida Nangamani Tandu, Union Laga, Kulu, Shimjavari.
A Tomamare, Yamaning and Numa, Islam Bada winning in a Quaja Sasanaria, Yomiachi. Islam Bada winning an area. ป้าสู้บ่เปียนักงานกูเล่มมาดิลุเตเนี่ยมาตลอดอเคอเคสิอ่ะดิอาการตัดดิสิอ่ะดูเยนาวนัมเบอร์ 2
บาดาบ้องส่งสู้ป้องပြီးတော့အခမ်းအနားအစီအစဉ်မျိုးတွေတချို့ကိစ္စတွေမှာတော့ပြည့်ပြင်တာရှိတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အော်ဘာနီမြို့ဓမ္မဝါဒီအောင်မြင်မင်္ဂလာကျောင်းကနိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးဇဝနကတော့ဒီနှစ်အစောပိုင်းမြန်မာနိုင်ငံမှာမဘာသာဆွေးနွေးပွဲတန်ခါအဖွဲ့ရဲ့လှုပ်ရှားမှုတွေအားကောင်းခဲ့တာကြောင့်ဒီအချက်ပေါ်အခြေခံပြီး အမေရိကန်ကအစီရင်ခံစာရေးဆွဲခဲ့ပုံအရာကြောင့်တုံ့ပြန်ပါတယ်
။တခါတော့ကတော့မမတာဆိုတဲ့အဖွဲ့အစည်းကိုပြည်ဝင်ပြီးပါဓာတ်တူဝင်ပြီးတော့လွတ်လပ်လှုပ်ရှားခွင့်ပြုခဲ့တဲ့အချိန်ခါအောင်ကဘာသာကြားဖြစ်တဲ့အခုတစ်ပြင်းမွတ်စလင်တွေရဲ့လှုပ်ရှားမှုတိုင်းကိုလှုပ်လို့မရအောင်အကြီးအကျယ်ကိုအသုံးချပြီးနိုင်ငံရဲ့အမျက်ထုတ်ကိုကြိုးစားခဲ့တဲ့အချိန်အခုရှိခဲ့တယ်ဆိုတာပဲပြောချင်တယ်။အဲ့ဒီအချိန်ဟာမတည်ပဲနဲ့ဒီဘက်အစိုးရလက်ထက်ရောက်တဲ့အခါမှာဒီအစိုးရကလည်းအဲ့လိုဖိကျတယ်ဆိုတော့အဲ့ဒီရဲ့အချိန်ရိုက်ခတ်တယ်လို့ပဲဦးဇင်းနေနဲ့ထင်တယ်တနိုင်ငံလုံးအစိုးရတည်းရဲ့လောကနေပြီးတော့အဲ့ဒီဘာသာကိုနှိကုတ်တ
ာဒါပေမဲ့လည်းခရီးယံဘာသာဝင်အများစုရှိတဲ့ချင်းပြည်နယ်လိုဒေသမျိုးမှာတော့ဝုပြုစုရောင်းပွဲတွေကနေဖျားချောင်းဆောက်တဲ့လှုပ်ဆောင်မှုတွေအထိအာဏာပိုင်တွေရဲ့ပြည်ပင်တားဆီးမှုတွေအခုချိန်အထိခံနေရဆဲဖြစ်ကြောင်းအမေရိကန်အင်ဒီယားနာပြည်နယ်ကခရီးယံဓမ္မတရားပြဆရာဦးဟရမန်းကထောက်ပြပါတယ
်ဗမာပြည်မှာတရားမျှတမှုမရှိဘူးဆိုတော့ကျွန်တော်ယူကြည့်တယ်ဘာဖြစ်လဲဆိုတော့ခရီးယံတွေအတွက်လဲဖျားကြောင်းတွေဆောက်တဲ့ချိန်မှာအစုရမှတ်ပုတင်နေမပြေဘူး။တချို့ဆိုရင်ဖျားကြောင်းဆောက်တဲ့နေရာကိုလည်းသူတို့ပိတ်ထားတာရှိတယ်။နောက်ပြီးတော့ဒီခရီးယံတွေကအိမ်မှာအစုလည်းနဲ့ fellowship ပေါ့နော်သူတကွချူတောင်းတယ်တချင်းစုတယ်ဒါမျိုးတွေကိုပိတ်ပင်ထားတာအများကြီးရှိတယ်။ Now missionary evangelist တောင်းထားဆောင်တဲ့နေချိန်မှာပိတ်ပင်ထားတာအများကြီးရှိတယ်။နောက်ပြီးတော့ဘာမှဘဟုအစုရကတောင်းတန်းဌာနဒီဘာသာရေးအတွက်သူတို့ငွေကြီးထောက်ပြထားတာလေသူတို့ဗုဒ္ဓဘာသာအတွက်ပဲသူတို့တုံးတယ်ဘာသာရေး freedom မရှိကြဘူ
းလူတိုင်းဟာဘယ်နေရာမှာမဆိုကိုယုံကြည်ရာကိုလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်ဘာသာရေးနဲ့အခြေခံလူအခွင့်အရေးတွေကိုချိုးဖောက်တဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုသူတို့ရဲ့လောက်ရက်တွေအတွက်တာဝန်ခံစေဖို့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေစေစိုးရိမ်ရတဲ့နိုင်ငံစီးရင်ထဲမှာဖော်ပြခံရတဲ့နိုင်ငံတွေကတော့မြန်မာအပြင်တရုတ်၊ Eritrea ၊ Iran ၊ North Korea ၊ Pakistan ၊ Saudi Arabia ၊ Tajikistan နဲ့ Turkmenistan နိုင်ငံတွေပါဝင်ကြပါတယ်ခင်ဗျာ
။ဆရာရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်တစ်ကိုကူပြောင်းတော်မှာပါပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတော်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတချော့ပြန်တောက်လောင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့မလေးရှားနိုင်ငံမှာရောက်နေတဲ့တရားမဝင်မြန်မာနိုင်ငံသားအလုသမားတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်။မလေးရှားနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလဇန်ကနေစပြီးတော့တရားမဝင်နိုင်ငံသားတွေကိုလိုက်လံဖမ်းဆီးတဲ့စီစစ်ရေးတွေလုပ်နေတဲ့အတွက်မြန်မာနိုင်ငံသားအများအပြားဖမ်းခံနေရပါတယ်။B4C လို့ခေါ်တဲ့နေရရင်ကိုတန်ကျေးတက်တသားနဲ့ပြန်နိုင်တဲ့ဒီအစီအစဉ်အတွက်နောက်ဆုံးသတ်မှတ်ရက်ကလည်းဒီဇင်ဘာလ31ရက်မရောက်ခင်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံသားအတော်များများနေရပြန်မှုကိုဆောင်ရွက်နေကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်မဲအေးမာကသတင်းပေးပို့ထားပါတယ
်။မလေးရှားနိုင်ငံမှာတော့နှစ်ကုန်ပိုင်းမှာအဖမ်းဆီးတွေပို့ပြီးတော့စိတ်လာတဲ့အတွက်မြန်မာတွေဟာလူဝင်မှုကြီးကြပ်ရေးဌာနတွေမှာတန်ကျေးပေးသွင်းပြီးနေရပြန်ကြတဲ့သူတွေများလာပါတယ်။ထိတ်တဲစခန်းတွေမှာရောက်နေတဲ့မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီယာမောင်မောင်ကတော့ဒီရက်ပိုင်းအတွင်းမှာအဖမ်းဆီးတွေများလာကြောင်းပြောပြပါတယ်
။ဖမ်းဆီးရသူကနှစ်ကုန်ပိုင်းနဲ့ဖြစ်နေတယ်။နောက်ပြီးကျွန်တော်တို့ဒီ B4G စီစဉ်နဲ့ပြန်ဖို့လည်းသူတို့ဟိုဖွင့်ပေးထားတယ်ဆိုတော့လူတော်တော်များများကမပြန်မင်းနဲ့နေမှလဲစိုးရိမ်လာတဲ့တပိုင်းပေါ့နော်။
အဲ့ဒ
ီသူတို့ဒီစီမံချက်ကတော့လုံဆုံးလုံးနေတိုင်းသူတို့လုပ်နေတာလည်းဖြစ်နေတော့ပုံမှန်ရှိနေသေးတာပဲဒီနှစ်ကုန်ပိုင်းတော့နည်းနည်းလေးပို့ပြီးပတ်စိတ်တိုက်ဖမ်းဖို့များတယ
်ဟုတ်ကဲ့အခုတော့ဖမ်းနေလား
ဖမ်းနေသေးတယ်
မလေးရှားအစိုးရက Danje Tatazwane near Tenai Bodwe, Pines Satonguma, Sandari Punabi, Danje Pesangare Kondari and Yabia Punaraba, Dine Gombaima, Pansi Reja, Pine Rangma, Danje Pire Niari Mara, Pianjame Lurim Yabia, Pine Nile Lule, Piopiavare.
ตัวเป็นอะไรตรงนี้นะบักก็ตัวจะมาตัวจะน้องผู้ตรวจจะยาอินิกรีนส่วนดูยาวเลี้ยงจะไปปีอะไรดิโอเคแต่ยังสัตว์ตัวลงในเนี่ยวันนี้ยืดวันนี้ตัวเลี้ยงจะปีเดียวจะมีไม่ถึงแค่ที่เกลาบีตัวเลยดูว่าดูทางจอเลยก็จะรอเลี้ยงเราเนี่ยจะวิจัยในช่วงเวลาเสี่ยงเหรอโอเคโอเคโอเคตัวตัวนี้จะเปลี่ยนยาวอะไรจะน้องมีว่าจะยังวันนี้เสี่ยงในช่วงนี้ได้ดูดีด้วยนี้อะไรก็จะรอดิโอเคตัวนี้จะเปลี่ยนยาวเลยโอ้โหแต่ช่วงย
มาลีเซียเนี่ยพันธุ์สีดำนี่เนี่ยเปลี่ยนจากดูดีเลยก็ที่จะมาแล้วนั่นสักทีเนี่ยมาเปลี่ยนเนี่ยช่วยเปลี่ยนรถมาตัวอุกาลอคุลูเปลี่ยนไปเลยเออโอเคครับพันธุ์สีนี้เลยโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบราณเราไม่ได้เปลี่ยนโบ
အားဟုတ်ရမြအလားတော်ထိုင်းဘက်ကနေအော်လန်ဝင်တယ်။တန်ကြီးတက်တာကနေနေရပြန်နိုင်ရတဲ့အတွက်ဒီ4G ဘက်4ကိုအစီအစဉ်ကဒီဇင်မာလကိုမှာပြီးတော့မှာမို့မလေးရှားနိုင်ငံမှာအဖမ်းစီးတွေပုံမိုးဆိတ်လာပြီးတနည်းတွင်နိုင်ငံသားငါးသောင်းနီးပါးကိုဖမ်းဆီးရမိခဲ့တယ်ဆိုပြီးဒီဇင်မာလရဲ့မှာပဲမလေးရှားလူမှုကြီးရေးဌာနကတရင်ထုတ်ပြန်ခဲ့ပါတယ်ရှင်။
မေမာတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့တထောက်ပါပဲ။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ဒုတ်အတန်အစီအစဉ်နဲ့အတူစနေညဒဲလီလိုက်ဆွေးနွေးကံကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့အာကာသရေးရာတပ်ဖွဲ့တီထောင်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလှစာပြင်းတဲ့သတင်း12ပတ်ကြာမီးဖွားခွင့်ပေးမယ်ဥပဒေတရားကိုအမေရိကန်သမ္မတဒိုနယ်ထရမ့်တောက်ကြနေကလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်ဒေါ်လာ900နဲ့30ဘီလီယံသုံးစွဲမဲ့ကာကွယ်ရေးအသုံးစရိတ်မူကြမ်းကိုဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှအတည်ပြုလိုက်ပြီးနောက်မှာပဲရီပက် ပြန်လည်သဘောတူညီမှုရခဲ့တဲ့အတွက်တည်မှုချမ်းကိုအခုလိုအတည်ပြုလိုက်တာလည်းဖြစ်ပါတယ်။ Now, Korea and Yelu Kuya Matane, but that Bureau, American and Chai, when you Tanaga, Maja digging up, we like that, both Miao Korea got Doda, Jitom Yamare. American Pekka Adilo, Massimachin, Macha, Picker, Edward, Jamiro, Pisa Yamelu, American, Suya Godri, Pilaidaba. Miao Korea and Yelu Kuya Chopa Murina, but that Bureau, American Pekka, Lome, Suing Mirelu, Ningan Chai, when you Tana, Jidan, Tawan Shizu Duga, Maja King up, view in a interview, Pio Tarago, Miao Korea and Chai, when you Tana Pekka, don't Yan Kerala Pipare. Syria and she down by Idlib Binary, a soya done a lenaga of Suja, take that yin sign to be your type way, pin and in a down. Nasalina, drink the song, Diana, Sana Utamanesh in Irelo, Britain, Chesa, Syria, Lukun Yelila, some year away, S.O. Ishaga Manega, Piovare, Rasharo, Jorono, Campitare, Syria, Anashin, Suya, Tatune, Mohammed, Lenaganiga, Attaikan, Tapore, Tainjo Tare, Idlib Binet, she down by Yua Sekudamanego, Tainjo Kerajan, Ludajin, Sana Musa, a chat dairy, a dog, Sulana, and Lule, S.O. Ishapa got the deep Tavare.
စနေနေ့နေ့ကင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနားလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေ့ကင်းအတွက်အစီအစဉ်ထုတ်လို့ရေးမူကကိုရနိုင်ဖြစ်ပါတယ်စပိုင်းဆရာအတာဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညနေ့ကင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲအထိ8:00နာရီအထိလိုင်းတော်မီတာ7.9နဲ့25ရူကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရ This program has come to you from the Voice of America, Washington.